Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 22ရက်ဗုဒ္ဓဟူးနေ့မနက်ဖြန်စီစဉ်နေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမော်မှာဒီကနေ့မနက်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မဲ့စီစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
special invite နေနဲ့ရခင်အစင်လာအသုံးပြုပြီးတော့အာဆီယံခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ရှိခွေ
ရမြမအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးအပေါ်တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့အမြင်စကိုင်းတိုင်းကဏီမြို့မှာစစ်တပ်ကဝင်ရောက်ဖြိုခင်းတာတွေကိုခုခံဖို့ဒေသခံတွေကျူးပန်းရာကထိတ်တက်ရှင်ဆန်မှုတွေဖြစ်ခဲ့တဲ့တဲ့ရင်တရုတ်နိုင်ငံနဲ့နယ်စပ်မှာကက်ယောဂါကြောင့်ကုန်ကားတွေအဝင်အထွက်တရုတ်နိုင်ငံကတင်းကျပ်နေတဲ့တဲ့ရင်American ပြည်ထောင်စုမှာဥဒုယာတီဆိုင်ရာထိတ်သီးညှိလာခံကျင်းပဖို့ပြင်ဆင်နေတဲ့သတင်းတွေကိုလည်းနားဆင်ရမှာပါ။အပတ်စဉ်ကဏ္ဍမှာတော့အင်္ဂနည်းညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။အခုတော့ဗုဒ္ဓဟူးနေ့မနက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးမှာပါခင်ဗျာ
။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အခြေအကျတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓနှစ်မှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြမဆီယနာသိမ့်မှုရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းရဲ့ဝန်ကြီးချုပ်အဖြစ်လဲတာဝန်ယူထားတဲ့ဘီယင်ဟာဆင်နာဘိုခီယာကစနေနေ့ထိပ်သီးဆွေးနွေးပွဲကိုဦးဆောင်မယ်အကြောင်းကြေညာပါတယ်။ဘရူနိုင်းဆိုရရဲ့ကြေညာချက်မှာတော့မြမအရေးကိုတည်တည်တန့်တန့်ဖော်ပြမထားပါဘူး။ဒါပေမဲ့လည်းမြမအပါအဝင်တခြားနိုင်ငံအစိုးရတာဝန်ရှိသူတွေကတော့မြန်မာအရေးဆွေးနွေးမယ့်အကြောင်းအင်္ဂါနေ့မှာအတည်ပြုထားကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ရှိအာဏာသိမ်းထားတဲ့ဗိုလ်ချုပ်ဘူကြီးမင်းအောင်လှိုင်တက်ရောက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ဘူကြီးမင်းအောင်လှိုင်အနေနဲ့အင်ဒိုနီးရှားနိုင်ငံကိုကိုယ်တိုင်သွားတက်မလား။ဒါမှမဟုတ်လေမြန်မာပြည်ရင်းကနေအွန်လိုင်းကနေအစီအဝေးတက်မလားဆိုတော့မပြောပါဘူး။ဆီယနာသိမ်းပြီးတဲ့နောက်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပုံမှန်ပြန်ဖြစ်လာစေရေးလေ့လာသုံးသပ်ကူညီနိုင်ရေးအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကိုယ်စားလှယ်တွေကိုမြန်မာဘက်ကလက်ခံဖို့မျှော်လင့်တဲ့အကြောင်းလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမိုဒင်ဟူစိန်ကသတင်းထောက်တွေကိုအင်ကာနီမှာပြောဆိုခဲ့တာကိုသူ့ရဲ့ Twitter လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဂျကာတာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲမှာမြန်မာဘက်ကအခုလိုသဘောတူဖို့မျှော်လင့်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အင်ဒိုနီးရှားမှာလုပ်မဲ့မြန်မာဆီယနာသိမ့်မှုရေးအာဆီယံထိပ်သီးတွေရဲ့ဆွေးနွေးပွဲကိုထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဒွန်ပရာမှုဝီနိုင်းကိုကိုးစားဆင်လွတ်မဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရာယူချန်အိုချာကအင်ကာနီမှာပြောပါတယ်။မြန်မာဆီယနာသိမ့်မှုရေးအာဆီယံဆွေးနွေးပွဲရလဒ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတက်တရစောင့်စားနေကြောင်းအမေရိကန်ဘက်ကပြောဆိုလိုက်ပြီးတရုတ်ကတော့မြန်မာပြည်တွင်းပြန်လည်ရင်ကြားစစ်ရေးမှာအာဆီယံရဲ့နီးလန်းနဲ့ဆောင်ရွက်မှုကိုနိုင်ငံတကာကပံ့ပိုးပေးဖို့တိုက်တွန်းထားပါတယ်
။ While the ultimate responsibility lies with the Security Council to address threats
နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာချင်းချောင်မှုတွေကိုအရေးယူဆောင်ရွက်ရေးအတွက်နောက်ဆုံးတာဝန်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတာဝန်ရှိတာကြောင့်အထူးသဖြင့်ဒီလမှာတော့ချက်ချင်းပဲအာရုံစိုက်ပြီးအလေးနဲ့ထားရမယ်။မြန်မာကိစ္စမှာအာဆီယံဆွေးနွေးပွဲကထွက်လာမယ့်ရလဒ်ကိုလုံခြုံရေးကောင်စီတွင်စိတ်အားထက်သန်စွာစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ-သောမတ်စ်-ဂရင်းဖီးလ်ကဧပြီလ19ရက်နေ့ကပြောဆိုခဲ့တာပါဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲကိုဧပြီလ19ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတာမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုတရုတ်နိုင်ငံအတိုင်ပင်ခံနဲ့နိုင်ငံခြားရေးဝန်ကြီးဝမ်ရီကိုတိုင်တက်ရောက်ပါတယ်။မြန်မာရေးအာဆီယံနီးလန်းနဲ့ဖြည့်ရှင်းတာကိုနိုင်ငံတကာကပံ့ပိုးပေးဖို့ဝန်ကြီးဝမ်ရီကတရုတ်ဘာသာစကားနဲ့ဆွေးနွေးတာကိုစကပြန်ကအခုလိုပြန်လည်တင်ပြခဲ့ပါတယ်
။ Under the current circumstances, supporting ASEAN's constructive participation in Myanmar
မြန်မာနိုင်ငံမှာတင်မာမှုတွေရွှတ်ချရေးအာဆီယံရဲ့နီးလန်းနဲ့မြန်မာပြည်တွင်းပြန်လည်ရင်ကြားစေရေးအတွက်အာဆီယံဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်မှုကိုထောက်ခံအားပေးဖို့ ဝန်ကြီးဖွန်ကြီးရဲ့ပြောဆိုချက်ကိုစကပြန်ကတဆင့်ပြန်ပြောခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းမှုကိုတရုတ်ကထောက်ခံတယ်ဆိုပြီးမြန်မာပြည်ရင်းဆန္ဒပြပြည်သူတွေကစန့်ကျင်ဆန္ဒပြနေကြပြီးတရုတ်ကတော့ဒီအချက်ကိုညှင်းဆိုပါတယ်ဒါပေမဲ့လို့လဲတရုတ်ဘက်ကမြန်မာစစ်တပ်အာဏာသိမ်းတာကိုတရားဝင်ကန့်ကွက်ရှုတ်ချတာမရှိပါဘူးမြန်မာစစ်တပ်အာဏာသိမ်းတာကိုတရုတ်ဘက်ကပွင့်ပွင့်လင်းလင်းရှုတ်ချဖို့အမေရိကန်အစိုးရဘက်ကလည်းတိုက်တွန်းနေတာဖြစ်ပါတယ်ဆင်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းကလေးငယ်အနည်းဆုံး52ဦးသေဆုံးခဲ့ရပြီးဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်အောင်ထားရှိဖို့အကြမ်းဖက်တာတွေချက်ချင်းရပ်ဖို့မြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုလိုက်ပါတယ်
According to UNICEF, at least 52 children, including 7 girls and 45 boys, have reportedly
been killed in the Rimba Setaku during Longjong Yita Puri Lecha Chang, Tisong Yaren Sure Glinge, Nezo Nas and Ushikepi, Didema Mingling Ekuneu, Jaujagli, Lisa Nau Bangwen Chang, UNICEF, Kula Tamaka, Kalitang Yam Yambongwe, Pueka, Piosu, Tare Chow, Kula Tamaka, Tuyi Mucho Ye, Pioguya, Stephen Dujeriska, Ingane, New.အခုလာတမကရုံချုံမှာလုတ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဖေဖော်ဝါရီလတရက်နေ့ဆီယနာသိမ့်မှုနောက်ပိုင်းအကျန်းဖက်ဖြိုးခွင်းခံရမှုတွေအတွင်းတေဆုံးရသူစုစုပေါင်းကအင်ကာနေအထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်တေဆုံးရသူတွေထဲမှာအမျိုးသမီးတွေကလင်းငယ်တွေလည်းပါဝင်ပါတယ်အများစုကတော့အမျိုးသားများဖြစ်ပါတယ်ဒဏ်ရာရသူကလည်းထောင်နဲ့ချီရှိနေပါတယ်စစ်တပ်အာဏာပိုင်များအနေနဲ့မြန်မာပြည်သူတွေရဲ့စံတော်ကိုလေးစားဖို့ဒီမိုကရေစီနည်းစာရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့ကိုလည်းကုလသမဂ္ဂဘက်ကအစဉ်တစိုက်တောင်းဆိုထားပါတယ်ရှင်။ဆင်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနိုင်ငံတော်မှာအင်ကာနီကဆက်လက်ရှိနေပြီးစကိုင်းတိုင်းရင်းမပင်မြို့နယ်တီးကုန်းရွာမှာတော့စစ်တပ်နဲ့ရဲကပစ်ခတ်လို့တေဆုံးဒဏ်ရာရသူတွေရှိကြောင်းဒေသခံတွေရဲ့အပြောကိုကိုးကားပြီးပြည်တွင်းသတင်းတွေမှာဖော်ပြချပါတယ်စစ်တပ်နဲ့ရဲအဖွဲ့ရဲ့ပစ်ခတ်မှုအန္တရာယ်ကြောင့်ရင်းမပင်မြို့နယ်တွင်းကကျေးရွာတချို့ဒေသခံတွေထွက်ပြေးတိတ်ဆောင်ကြရတယ်လို့လည်းပြည်တွင်းသတင်းတွေကဖော်ပြပါတယ်အင်္ဂါနေ့ကမန္တလေးမှာဗုဒ္ဓဘာသာယဟန်တော်တချို့ဥဆောင်ပြီးဆရာနာသိမ့်မှုကိုဆန့်ကျင်ဆန္ဒပြချီးတက်ခဲ့ကြတာပါဆီယနာသိမ့်မှုစန့်ကျင်သူတွေကိုပြစ်ခတ်နှိမ်နှင်းဖြိုခွင်းတာကြောင့်မြို့တွင်နေတွေမှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေရော့လာပြီးမဲ့လူထုကအခွင့်အလမ်းရှာပြီးကြေးရွာတွေနဲ့ရက်ွက်တွေအတွင်းလူစုလူဝေးအနှင်းငယ်နဲ့ဆက်လက်ဆန္ဒပြချီတက်နေကြပါတယ်ဆီယနာသိမ့်စန့်ကျင်မှုအတွင်းစစ်တပ်နဲ့ရဲတပ်ဖွဲ့လက်ချက်နဲ့တေဆုံးခဲ့ရသူတွေအတွေ့စုတောင်းပွဲတရက်ကိုလည်းအင်ကာနေ့ညနေပိုင်းမှာတဝဲမှာကျင့်ပါခဲ့ကြပါတယ်ရှင
်ဒီလိုရေမရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 615ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်ပြည်ထောင်စုမင်းနစ်ဆာပြည်နယ်မင်းနီယနာပေါ်လစ်မြို့မှာလူမဲမျိုးသား George Floyd တေဆုံးမှုတွေရဲရရှိအောင် Derek Chauvin ပေါ်လူသတ်မှုကြိုတင်ကြံရည်ရင်းမရှိပဲတပ်ဖြတ်မှုစတဲ့ဆွဆွဲချက်တွေအားလုံးတွေအပြစ်ရှိကြောင်းဂျူရီလူကြီးတွေဆုံးဖြတ်လိုက်ပါတယ်လူပြည်6ယောက်လူမဲနဲ့တခြားလူမျိုး6ယောက်စုစုပေါင်းဂျူရီလူကြီး12ယောက်က2ရက်အတွင်းစစ်နိုင်ချာစစ်စာတုံးသက်ခဲ့ပြီးတော့အပြစ်ရှိကြောင်းအင်္ဂါနေ့ကပဲဆုံးဖြတ်လိုက်တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ဖို့မျှော်လင့်ကြောင်းဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်ထွက်မလာခင်အင်္ဂါနေ့အစောပိုင်းမှာပဲပြောဆိုထားပါတယ
် Praying the verdict is the right verdict which is I think it's overwhelming in my view
မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ဖို့ဆုတောင်းနေပါတယ်ကျွန်တော်အမြင်အရအမှုကလည်းထင်ရှားနေပါတယ်လို့သမ္မတကအင်္ဂါနေ့အစောပိုင်းအင်ပြီးတော့မှတင်းတောက်တွေကိုပြောလိုက်တာပါဒီဆုံးသွားတဲ့ဖလိုက်မီတာစုကိုတင်းလာနေတော့ကတယ်လီဖုန်းဆက်စကားပြောခဲ့ကြောင်းနဲ့မိသားစုဝင်တွေရဲ့ခံစားချက်တွေကိုစာနာမိကြောင်းလဲသမ္မတဘိုင်ဒန်ကပြောပါရယ်ချက်နိုင်ငံမှာတဘုံတွေနဲ့တိုက်ပွဲအတွင်းနှစ်ပေါင်း30ကျော်တပ်ဖြတ်ကိုအုပ်ချုပ်ခဲ့တဲ့သမ္မတအဒရစ်တက်ပြီးသိဆုံးသွားကြောင်းစစ်တပ်ကကြေညာလိုက်ပါရယ်ရှီရန်ကတပ်ဖွဲ့တွေထံတောင်းရောက်ကြေရှိစင်မှာရရှိခဲ့တဲ့ဒဏ်ရာနဲ့သိဆုံးရတာဖြစ်ကြောင်းလဲစစ်တပ်ပြောခွင့်ရသူကနိုင်ငံမှာရုံးမြင့်တန်ကြားကနေပြောဆိုလိုက်တာပါ ချက်နိုင်ငံပြောင်းလဲရေးနဲ့ညီညွတ်ရေးတပ်ဦး FACT သဘုံနေရာမကြာခင်ရပ်တူအတွင်းမှာပဲမြောက်ပိုင်းဒေသကနေမြို့တော်ကိုဥတီပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။အစိုးရနဲ့လွှတ်တော်ကိုဖျက်သိမ်းလိုက်ပြီးစစ်ကောင်စီကတိုင်းပြည်အာဏာကိုတနစ်ခွဲကြတာဝန်ယူမှဖြစ်ကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။စစ်ကောင်စီကတော့ကွယ်လွန်သူသမ္မတရဲ့တားဖြစ်သူအသက်38နှစ်အရွယ်မဟာမက်အက်ဒရစ်ဒေဗီအစ်နိုကဦးဆောင်မယ်လို့လည်းပြောပါတယ်။အမေရိကန်ကွယ်လွန်သွားတဲ့အတွက်အမေရိကန်ပြည်ထောင်စုကတော့ချက်နိုင်ငံပြည်သူတွေအတွက်ဝမ်းနည်းစကားပါလိုက်ပါတယ
် On behalf of the United States we offer the people of Chad our sincere condolences as they mourn the passing of President Deby
အမေရိကန်ပြည်ထောင်စုကွယ်လွန်သွားတဲ့အတွက်ဝမ်းနည်းနေတဲ့ချက်ပြည်သူတွေကိုအမေရိကန်ပြည်ထောင်စုကိုစားဝမ်းနည်းစကားပြောကြားလိုပါတယ်အခြားသိရင်ကချက်နိုင်ငံမှာအကြမ်းဖက်မှုတွေနဲ့တက်ဆွရှုပ်မှုတွေအတွက်လည်းပြစ်တင်ရှုတ်ချပါတယ်အခုလိုခက်ခဲကာလမှာချက်ပြည်သူတွေနဲ့အတူအမေရိကန်ကရပ်တည်နေပါတယ်ချက်နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီငြင်းချက်နဲ့အာဏာလွှဲပြောင်းမှုတွေပေါ်ပေါက်ဖို့လေအားပေးထောက်ခံပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကရောဂါတရော့ပြန်ကူးစက်မှုတွေစနေတင်အောင်တိုးလာတာကြောင့်အစိုးရကနိုင်ငံရဲ့နေရာတော်များမှာတွာလာလှရှမှုကန့်သတ်ချက်တွေထုတ်ပြန်နေပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအနည်းဆုံးလူပေါင်း1,862ယောက်သေဆုံးကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပြန်လိုက်တဲ့အတွက်ကိုယ်ဆိုရင်အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူ 38,500 ထိရှိနေပြီးကမ္ဘာမှာသေဆုံးသူစုထအများဆုံးလည်းဖြစ်နေပါဗျာ။ကျန်းမာရေးဆက်ရှိမှုလုပ်ငန်းတွေမနိုင်မနှင်းဖြစ်လာနေတဲ့ကြောင့်နယူဒယ်လီမြို့တော်မှာလည်းတင်းလာနေနောက်ပိုင်းကသတင်းတစ်ပတ်ကြာသွားလာလှုပ်ရှားမှုတွေကန့်သတ်လိုက်ပါဗျာ။ကမ္ဘာဝန်ကိုဗစ်ကရောဂါကြောင့်တင်းကျပ်တဲ့စီးမြင်းတွေချမှတ်လာရကသတင်းလွတ်လပ်ခွင့်မှာပါထိခိုက်မှုတွေရှိခဲ့ပြီးနိုင်ငံပေါင်း12နိုင်ငံမှာသာလွတ်လပ်တဲ့အခြေအနေတွေကိုတွေ့မြင်ခဲ့ရတယ်လို့ပြည်ထောင်ငံအခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ဖြင့်အင်္ဂါနေ့ကထုတ်ပြန်တဲ့အညွှန်းငင်းကဖော်ပြပါရယ်ကာယောဂါကာလမှာနိုင်ငံအားလုံးရဲ့85ရာခိုင်နှုန်းလောက်ဟာမီဒီယာတွေပေါ်အနည်းနဲ့အများဆိုသလိုကန့်သတ်မှုတွေရှိကြောင်းလည်းပြောဆိုခဲ့ပါရယ်
This year's index, which evaluates the press freedom situation in 180 countries,
နိုင်ငံပေါင်း180ကသတင်းလွှတ်ခွင့်အခြေအနေကိုလေ့လာပြုစုထားတဲ့ဒီနေ့အညွှန်းငင်းမှာသတင်းမှားဆိုတဲ့ virus ပို့ကိုတက်ပြရမှာအကောင်းဆုံးကာကွယ်ဆေးဖြစ်တဲ့သတင်းမီဒီယာကိုလုံးဝဓမ္မမဝင်လဲစူးစူးဝါထိန်းချုပ်ခဲ့တာတွေ့ရပါတယ်။ကမ္ဘာတဝန်းမှာကျမတို့လေ့လာပြုစုခဲ့တဲ့နိုင်ငံအားလုံးရဲ့လေးပုံသုံးပုံလောက်ရှိနေပါတယ်လို့ RSF ပြောခွင့်ရပေါ်လင်းအတက်မေဘယ်ကပြောဆိုသွားတာပါ။မလေးရှားနိုင်ငံကတော့သတင်းမှားတွေအတွက်ဥပဒေပြဋ္ဌာန်းတာအပေါင်းဝင်တခြားကန့်သတ်မှုတွေဖက်စီရေးမှုတွေကြောင့်ဒေသလက်ခွင့်ကျဆင်းမှုအများဆုံးနိုင်ငံတစ်နိုင်ငံအဖြစ်စီးရင်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အရင်လိုပဲအညွှန်းငင်းအောက်ဆုံးနေရာမှာသာရှိခဲ့တာပါ။စစ်တပ်နဲ့အာဏာပိုင်တွေကိုဝေဖန်ရေးသားဖော်ပြသူတွေကိုအပြစ်တွေရေးယူတာတွေလုပ်လို့ရှိတယ်မြန်မာနိုင်ငံကတော့မနစ်ကထက်နောက်ထပ်တစ်ဆင့်ထပ်မံကျဆင်းပြီးအဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ။
ဒါကတော့ဗုဒ္ဓဟူးနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကောင်းလုံးတို့ကတင်ဆက်ပေးသွားတာပါသောတာရှင်တွေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်မကြခင်ကျင်းပတော့မယ်မြန်မာအရေးအာဆီယံထိပ်သီးဆွေးနွေးပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုပါဝင်ခွင့်ပြုသင့်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကအာဆီယံကိုတိုက်တွန်းလိုက်ပါတယ်တင်းလာနေကလုံခြုံရေးကောင်စီမှပြုလုပ်တဲ့အစိမ့်မြင့်ခေါင်းဆောင်တွေပါဝင်တဲ့တကားဖွင့်ဆွေးနွေးပွဲမှာကုလအသွင်ယူမှုချုပ်အန်တိုနီယိုဂူတိုရက်စ်ကလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အရေးပေါ်အကျက်အသေးကိုဖြေရှင်းနိုင်ရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်မှုအရေးကြီးကြောင်းပြောကြားခဲ့တာပါမြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေကိုမက်အင်ဂျင်နိုင်ကတန်အမကြီးဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းထားပါဗျ
။ဒီတနင်္လာနေ့ကလုပ်တဲ့လုံခြုံရေးကောင်စီစီဝေးပွဲမှာလည်းကုလအထွေမှုချုပ်ဂူတာရက်စ်ကနေပြီးတော့ဒီအာဆီယံနဲ့ဒီကုလသမဂ္ဂပေါ့လေဟိုမြန်မာအရေးကိစ္စမှာပေါ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာလည်းသူအလေးထားပြောသားတာတွေ့ရတော့ဟိုအခုဆိုရင်လေဒီကုလတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကလည်းထိုင်းနိုင်ငံဘန်ကောက်ကိုလည်းရောက်နေတယ်ဆိုတော့အခုဒီမြမကြီးအာဆီယံထိပ်သီးစည်းဝေးကိုရောကုလသမဂ္ဂကိုစားပြုပြီးတော့သူတက်ရောက်နိုင်မဲ့အလားအလာပေါ့လေအဲ့ဒီအခုအာဆီယံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပိုင်းရောသတ်မှတ်ကြည့်ဘယ်လိုသုံးသပ်လဲရှင
်အာဆီယံ UN ပေါ့နော်ပူးပေါင်းဆောင်ရွက်တဲ့ဥစ္စာမြမနိုင်ငံနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာအရင်လက်အစဉ်လာအဲရှိခဲ့ဘူးပါလေ2008နာဂစ်မှာလဲ tripartite ပုံစံမျိုးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဥစ္စာအဲရှိတာကိုလည်းတွေ့ရပါတယ်ဒါအောင်မြင်တဲ့ဥစ္စာတစ်ခုဖြစ်ခဲ့တယ်ဆိုတာလည်းဒီတိုင်း သိပါတယ်ခင်ဗျာဒါကြောင့်ဒီ ASEAN UN ပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံကိစ္စကိုဖြေရှာဖို့ဆိုတဲ့ဥစ္စာက option တစ်ခုအနေနဲ့တော့ကျွန်တော်တို့အမြဲတမ်းထည့်သွင်းစဉ်းစားလို့ရပါတယ်အဲနောက်တစ်ချက်အခါကျတော့ခုနပြောသလိုပေါ့နော်ဒီ Christine Wagner ကိုဒီ ASEAN Summit မှာအားတရောက်တက်ပြီးတော့ briefing လုပ်ဖို့ဆိုတဲ့ဥစ္စာအဲကျွန်တော်တို့ကအဲ့လိုမျိုးလုပ်ပေးနိုင်တယ်ဆိုရင်ကြိုးစားပါတယ်ဘာဖြစ်ဖြစ်special invite အနေနဲ့လည်းသူ့မှာပြောစရာတွေအများကြီးရှိတယ်သူ့မှာအမြင်တွေလည်းအများကြီးရှိတဲ့အတွက်ကြောင့်သူ့အတန်ကိုဟိုဒီ ASEAN ခေါင်းဆောင်တွေနားထောင်ပေးနိုင်တယ်ကြားရရတယ်ဆိုရင်လည်းဟိုကျွန်တော်တို့ပြည်သူတွေအတွက်အားတစ်ခုရှိစေမယ်လို့ကျွန်တော်ယူဆပါတယ်အဲနောက်တစ်ခုကကြတော့ဒီလိုမျိုး special invite ကို ASEAN Summit တွေမှာဖိတ်ပြီးတော့ briefing ပေးတယ်ဆိုတဲ့ဥစ္စာကဟိုအထူးဆန်းတော့မဟုတ်ပါဘူးကျွန်တော်တို့2009တော့ကလည်းအရင်ကျွန်တော်တို့ special invitee မစ္စတာ Gambari လက်ထက်ကလည်းစင်ကာပူမှာလုပ်တဲ့အချိန်မှာအဲကျွန်တော်တို့ teacher session တစ်ခုအနေနဲ့ briefing လုပ်ခဲ့တာမျိုးလေအဲရှိခဲ့တဲ့တာဒကရှိတယ်လို့ကျွန်တော်မှတ်မိတာမလွဲရင်ပေါ့နော်အဲအဲ့ဒါလေးတစ်ခုတော့ရှိပါတယ်ဒါကြောင့်ဒါအတော့ဟိုအစ်စ်အစမ်းတော့မဟုတ်ပါဘူးဟို special invitee အနေနဲ့ရခင်အစင်လာအသုံးပြုပြီးတော့ ASEAN ခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်ရှိခွင့်ရတယ်ဆိုရင်လည်းအဲကျွန်တော်တို့အားလုံးအတွက်ကောင်းမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်ပေးလည်းပေးတင်ပါတယ်ခင
်ဗျဟုတ်ကဲ့အဲ့တော့ ASEAN ဒီထိပ်သီးစည်းဝေးပွဲမှာဒီကုလအထူးကိုယ်စားလှယ်ပါကနာကိုဟိုဖိတ်မဖိတ်ဆိုတာကုလဘက်ကတေချာမသိရသေးဘူးဆိုတဲ့သဘောလားရှင
်ကျွန်တော်အနေနဲ့တော့ဂါဂနာနာတော့မသိသေးပါဘူးခင်ဗျဒါကြောင့်ခုနပြောသလိုပေါ့နော်ဒီလူတယောက်ကိုဖိတ်မဲပါညာဆိုရင်ကျွန်တော်တို့ ASEAN ရဲ့ထုံးတမ်းစင်လာအားလုံး10နိုင်ငံလုံးသဘောတူမှအားလုံးဟိုပေါ့နော်သက်ဆိုင်တဲ့နိုင်ငံတွေအကုန်လုံးအသဘောတူမှရတယ်ဆိုတော့အနေအထားမျိုးရှိတယ်ဆိုတာဥစ္စာလဲအဲကျွန်တော်တို့လစ်လူရှုလို့တော့မရဘူးပေါ့နော်ဒါပေမဲ့လည်းခုနပြောသလိုဟို separate session တစ်ခုအနေနဲ့ရှင်းပြခွင့်ပေးတယ်ဆိုရင်လည်းလုပ်လို့ရတဲ့ဥစ္စာတစ်ခုလို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗျ
အဲ့တော့အခုဒီ ASEAN ထိပ်သီးစည်းဝေးပွဲမှာ CRPH ကဖွဲ့စည်းထားတဲ့ဒီ NUG မြို့သားညီညွတ်ရေးအစိုးရကိုရောအာဆီယံထိပ်သီးအစည်းအဝေးကမဖိတ်ဘူးဆိုရင်ဘယ်လိုပုံစံမျိုးဖြစ်သွားမလဲရှင
်တစ်ဖက်ကပဲအတန်ပဲကြားတဲ့သဘောမျိုးရှိမှာပေါ့နော်ပြည်သူအတန်စစ်စစ်ကိုမကြားတဲ့အနေအထားမယ်ဆိုတဲ့ဥစ္စာမျိုးတော့အားလုံးသုံးသပ်လို့ရပါတယ်ခင်ဗျဒါပေမဲ့လည်းခုနပြောလို့ပေါ့နော်ကျွန်တော်တို့အနေနဲ့တော့ပြည်သူတွေအနေနဲ့ရောကျွန်တော်တို့ဒီသက်ဆိုင်လူတွေအနေနဲ့ရောကျွန်တော်တို့ရဲ့အတန်ကိုတော့ဒီအာဆီယံတဲ့ကနိုင်ငံတွေအကုန်လုံးအော်ခေါင်းဆောင်တွေအကုန်လုံးကြားဖို့အတွက်တော့နီလန်ပေါင်းစုံနဲ့ကျွန်တော်တို့လှုပ်သွားဖို့တော့လိုပါတယ်အခုလည်းတချို့တွေလည်းလှုပ်နေပါ යි ခင်ဗျညွတ်တော်အမတ်တွေကတဆင့်တော်၎င်း CSO တွေကတဆင့်တော်၎င်းအဲ့လိုမျိုးအတန်တွေကြားအောင်ပေါ့နော်ကျွန်တော်တို့လှုပ်နိုင်တဲ့လမ်းအနေပြီးတော့အကုန်လုံးလှုပ်သွားဖို့လိုပါတယ်တခွင်ရတယ်မရဘူးဖိတ်တယ်မဖိတ်ဘူးဆိုတဲ့ဥစ္စာတော့ဟိုအရှင်နိုင်ငံနဲ့ချဲလှုပ်တဲ့နိုင်ငံကအဓိကဖြစ်တယ်လို့နောက်ပြီးတော့ဒီအဖွဲ့ဝင်နိုင်ငံတွေကလည်းအဲသူတို့ရဲ့သဘောထားပေါ်မှာလည်းမူတည်ပါတယ်ဒါပေမဲ့အခုနအဓိကကတော့ကျွန်တော်တို့အခုပမာပြီးမှဖြစ်နေတဲ့ဥစ္စာကပြည်သူနဲ့ဒီလက်မှတ်ကိုင်အဖွဲ့အစည်းအဲတစ်ခုနဲ့ဖြစ်နေတဲ့ဥစ္စာဆိုတဲ့ဥစ္စာတော့သူတို့ကောင်းကောင်းသဘောပေါက်ဖို့လိုပါခင်ဗျာဒါအခုကပြည်သူတွေရဲ့စန္ဒာကိုပေါ့နော်သူတို့လစ်လူမရှုသင့်ဘူးပြည်သူတွေရဲ့စန္ဒာကိုလေးစားဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ပဲလို့အခြေအနေမှာမျိုးမှာပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေအနေနဲ့အဲဟိုအလေးထားဖို့လိုပါတယ်
တမ်မကြီးဥကြုံမိုးထွန်းကိုမန်းရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာပါရန်ကုန်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်စကိုင်းတိုင်းထဲမှာရှိတဲ့ကဏီမျိုးတွေကိုဝင်ဖို့စ조사နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေမျိုးပြင်မှာအင်္ဂါနေ့ညနေကအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်ရင်းမပင်မျိုးနဲ့ကဏီမျိုးကြားမှာလုံခြုံရေးယူထားတဲ့စစ်သားတွေကိုတနင်္လာနေ့ညပိုင်းကဒေသခံတွေပစ်ခတ်လို့စစ်သား2ယောက်တေဆုံးခဲ့ပြီးနောက်အခုလိုအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုကျွန်တော်ရဲမုံကဆက်ပြီးပြောပြပါမယ်စကိုင်းတိုင်းရင်းမပင်မျိုးနဲ့ကဏီမျိုးကြားကဆက်သွယ်ရေးတာဝါတိုင်းမှာလုံခြုံရေးယူရတဲ့စစ်သား9ဦးကိုဧပြီ19ရက်ညပိုင်းကဒေသခံတွေကလက်လုံလက်နက်တွေနဲ့ပစ်ခတ်ခဲ့လို့2ဦးတေဆုံးခဲ့ပြီးနောက်ဧပြီလ20ရက်နေ့မှာတော့အဲ့ဒီနာကဂျေးရတွေကိုတပ်သူဘက်ကနေပစ်ခတ်ခဲ့တာဖြစ်ပါတယ်ကဏီမျိုးမှာတက်တွေတိုးချဖို့ကြိုးစားနေတဲ့စစ်ကောင်စီတက်တွေမျိုးတဲဝင်လာလို့မရအောင်ဒေသခံတွေကမျိုးပြင်ကနေဆက်လက်တားဆီးကာကွယ်နေကြလဲဖြစ်ပါတယ်ဒေသခံတွေကလည်းပြန်လည်ပြစ်ခတ်တဲ့အတွက်ညနေ6နာရီကျော်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ကဏီမျိုးကတူကပြောပါတယ
်ဟုတ်အစောတော့တော့သူတို့ကကဏီသွားနေတာကဏီသွားမဲ့လမ်းကြောင်းမှာကျွန်တော်တို့ဒီဘာရင်ကဟိုပိတ်ဆို့ပြစ်ခတ်တဲ့အတွက်ဒါတလုံးအနေထားအရဒီရွာတွေကိုပဲထိတဲ့အရင်တွေ့နေတယ် တွေ့ပြီးမှတို့အေးစေးမှဟိုဟာကဏီကိုတည့်ရမှာမနည်းပြစ်ခတ်မှုတွေကကျွန်တော်တို့ဟိုဟာယာကြီးနဲ့ကျွန်တော်တို့လက်ဖို့ကဏီနေပေါ့ဗျာယာကြီးနဲ့လက်ဖို့လမ်းကြားမှာရှိတဲ့တာဝါတိုင်းမှာအဆောင်နေတဲ့စစ်သား5ဦးကိုတော့ပြီးတော့ပြစ်လိုက်တဲ့ခါမှာအဲစစ်သား5ဦးနှစ်ဦးကတော့အဲ့နေရာမှာပေါ်ချင်းပြီးပြေးသွားတယ်ကျန်တဲ့3ဦးကတော့ထွက်ပြေးလွတ်မြောက်သွားတယ်ဟုတ်အဲ့ဆိုတော့အခုလုံးလုံးနဲ့ဖြစ်နေတဲ့ကြေးပါတွေကကဏီအဲရင်းမတင်မျိုးနဲ့ဝင်းကုန်းတလောက်သိရပင်အဲ့ဒီဒေသတွေမှာအခုတိုက်ပွဲတွေဖြစ်နေပါတယ်အခုလက်တလုံးတော့ကျွန်တော်တို့ဒီဟိုဖြစ်နေတာကတော့ဖြစ်နေတုန်းဆိုတော့လေအခုလက်တလုံးထိတွေ့မှုတွေတော့ဒီဟိုဘက်ကြီးပဲအကြံအလိုက်ပြစ်ခတ်မှုတွေကြားပြီးတော့အတိအကျတော့ကျွန်တော်တို့မသိရသေးဘူ
းအဲ့ဒီဘက်ကလည်းတချို့သတင်းတွေမှာရွာသား6ဦးထက်မနည်းတိတ်ဆုံးခဲ့တယ်လို့ပြောပေမဲ့ VOA ကအတိမပြုနိုင်သေးပါဘူးစကိုင်းနိုင်တဲ့ကဒေသတချို့မှာအမဲလိုက်တဲ့တူမီတနက်တွေကိုဒေသခံတွေကကင်ဆောင်ကြလေးရှိရမို့အခုလိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်နေတာပါအရင်နေ့တွေကအရက်သား17ယောက်တိတ်ဆုံးခဲ့တဲ့ကလေးမျိုးမှာတော့အပြစ်အခက်တွေအင်္ဂါနေ့ကမရှိပေမဲ့မြို့ထဲမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလုပ်နေပါတယ်အလားတူအိန္ဒိယနိုင်ငံနဲ့နယ်စပ်တမူးမျိုးမှာလည်းတနင်္ဂနွေနေ့ကပြစ်ခတ်မှုတွေမရှိပေမဲ့တပ်တွေကမြို့ထဲမှာလုံခြုံရေးယူထားပြီးဖမ်းဆီးရှာဖွေမယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယနယ်စပ်ဘက်တွေကိုတော်တော်များများထွက်ပြေးတင်းရှောင်နေကြပါတယ်။မြင်းကြံဘက်မှာတော့မြင်းကြံမျိုးထဲမှာငင်းငင်းဆင်းဆင်းရှိခဲ့ပေမဲ့မြင်းကြံမျိုးပြင်မှာရှိတဲ့တလုတ်ရွာကိုတက်သွေးအင်္ဂါနေ့ကဝင်ရောက်ပစ်ခတ်တယ်လို့မြင်းကြံဒေသခံတယောက်ကပြောပါတယ်
။မြင်းကြံကကျွန်တော်ဒီနေ့တနေ့ကတော့ငြိမ်နေ။ဟိုသူတို့ကကင်းပတ်တာပါညာပဲရှိတယ်။ဒါပေမဲ့အခုညနေနော်ဒီနာနာကြီးပတ်ဝန်းကျင်တော့ကမြင်းကြံတောင်ညောက်ဖက်မှာရှိတဲ့တလုတ်မျိုးဆိုတဲ့ရွာကိုသူတို့ကဟိုစက်ကားလေးနဲ့တွားရတယ်ပေါ့တွားပြီးတော့ရွာလကားကိုဖြတ်ပြီးတော့ဝင်ပစ်နေရဆိုတဲ့တဲ့ရင်ရတယ်ပေါ့နော်ပေါ့ကျွန်တော်တို့အဲ့ဒါမျိုးကနောက်ပြီးတော့အဲ့လိုရဲတဲ့သူတွေပေါ့နော်လုံရဲကန်ရဲရှိတဲ့သူတွေနဲ့လဲထွက်တယ်ဆိုပြီးနာမည်ကြီးတယ်ပေါ့အဲ့ဒီမျိုးကိုသူတို့ဝင်ပြီးတော့ဖြုတ်ခွဲတာပေါ့မျိုးနဲ့တော့နည်းနည်းဖမ်းနေကြဒီလုံရဲတဲ့အဲ့လိုမျိုးကိုတတ်သိရှိတဲ့သူတွေပေါ်တဲ့အတွက်ကျွန်တော်တို့လှိုင်းတရားတို့အောင်ပင်လေပေါ့မန်လေးအောင်ပင်လေတို့လိုမျိုးသူတို့ကမချိုးတဲ့တပုံများဖြစ်မလားပေါ့ကျွန်တော်အဲ့လိုတော့သုံးသက်တယ
်မြန်မာနိုင်ငံမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်တပ်တွေကကြမ်းကြမ်းတမ်းတမ်းပြစ်ခတ်တုံ့ပြန်တာကြောင့်လမ်းပေါ်ထွက်ခြိတက်ဆန္ဒပြမှုတွေနှဲသွားပေမဲ့ရတဲ့နီးနဲ့ကြောက်ကြားတဲ့ပိတ်ပုံစံမျိုးတွေဆက်ပြီးလုပ်နေကြပါတယ်ဆန္ဒပြသူတွေပြစ်ခတ်ဖမ်းဆီးခံနေရတဲ့အတွက်တချို့နေရာတွေမှာတပ်တွေကိုပြန်လည်ခုခံမှုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအယောက်60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်ဆက်ကုန်စည်စီးဆင်းမှုလည်းလုံးဝရပ်တန့်တဲ့လောက်ဖြစ်သွားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုသားညွန်ကပြောပြပေးမှာပ
ါကိုဗစ်ကရောဂါကူးစက်သူတွေပြန်ပြီးတော့ရှိနေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတင်းကျပ်ကျပ်စစ်ဆေးဖို့ထုတ်ပြန်ချက်ထုတ်ထားပါတယ်မြန်မာနိုင်ငံဘက်ကကုန်သွင်းတဲ့ကုန်ကားတစ်စင်းတိုင်းကားပေါ်ပါလာတဲ့ကုန်တွေရဲ့နမူနာအခု30စီပေးပို့ဖို့နောက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးကောက်ကိုလည်းကုန်တွေဘက်ကကြာခံဖို့ယူနန်အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုန်တစ်ခုစစ်ဆေးကားကရွန်ငွေ60ကုန်ကျမှာဖြစ်ပါတယ်။ကိုဗစ်ကရောဂါဟာကိုဗစ်ဗိုင်းရပ်စ်ပိုးပါတဲ့နှကောင်းအာခေါင်တို့ကထွက်လာတဲ့အရည်လေးတွေကနေတဆင့်ကူးစက်တာလို့ပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဟင်းသီးဟင်းရွက်အသီးနှံတို့ကနေတဆင့်ကူးတဲ့အသက်တွေထောက်ထားတွေမတွေ့ရသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပြီးတော့အစာတောက်တွေမကင်ခင်မှာလက်ကိုဆက်ပြနေဆင်အောင်ဆီလို့ရှိရင်လုံလောက်တယ်လို့အကြံပြုထားတာပါ။ဒါပေမဲ့လည်းတရုတ်ဘက်ကကုန်ပစ္စည်းနမူနာတွေယူစစ်တဲ့အတွက်မြန်မာကုန်တွေတွေအခက်တွေ့နေကြတာပါ။စီကန်းချက်တဲ့အတိုင်းကုန်နဲ့ရင်မောင်းအလုံးစုံစစ်ဆေးကားကမြန်မာကျပ်ငွေတောင်းချီကြနေလို့ဒါကိုဖြည့်ရှင်းပေးဖို့မြန်မာကုန်တွေတွေကယူနန်ကုန်တွေတာဝန်ရှိသူတွေကိုဒီနေ့ဧပြီလ20ရက်နေ့မှာပြန်ပြီးတော့တောင်းဆိုခဲ့ကြပါရယ်။ဒါပေမဲ့လည်းပြည်လည်မှုမရခဲ့ဘူးလို့ညှိနှိုင်းတဲ့အစည်းအဝေးကိုတက်ခဲ့တဲ့မူဆယ်ဆန်ကုန်စီတိုင်ဒုတိယဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါရယ်။
အကုန်ပြစ်စီရိုးဆက်မယ်နမူနာဆက်မယ်အဖေးဒီ30စီရုံငွေ60ပေးရတယ်ကားတွေရော4000လောက်ပို့ပါတာပပန်ဝင်တဲ့အတွက်ဖြစ်တယ်နောက်ကရက်ကကြာအောင်မဒီနေ့စိတ်မနှက်ဖန်အောင်မှရမှာအဖေးဒီတပါးတွေအများကြီးချုပ်တော့သူစမ်းတော့ပါတော့မသွားတော့ဘူးရပ်တက်ပြီဒီပိုးသူကတားကြောက်နေဆိုဘယ်လိုလုံးတော့ကွာရလောက်ရခဲ့တာဘယ်ကျင်မလို့သူတို့မိခိုးတွေရောက်နေသူတို့ကဒါဆိုဒါပဲလောက်ရလာဥပဒေမပြောင်းဘူးသူတို့ကလေဘာပဲပြောဒီနေ့စီဝေးတဲ့သူမအောင်မြင်တော့ကွာပြောရတော့သူအထက်ကိုတင်ပြမယ်ပေါ့ဒီလားကြံပြောပေးတယ်ပေါ့
ဒီလိုမျိုးစစ်စစ်နေရတာကြောင့်တချို့ဖျဲသီးကုန်တွေတွေအရင်အောင်မှပြန်မရကြတာတွေရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ဝမ်တိန်မြို့မှာကိုဗစ်အတည်ပြုလူနာတွေကိုတွေ့ရှိရပြီးတဲ့နောက်အ ခုလိုမျိုးမြန်မာကုံတင်သွင်းတဲ့အပေါ်မှာစီကံချက်တွေကိုတရုတ်ဘက်ကချက်ချင်းကိုပဲထုတ်ပြန်ခဲ့တာပါဒီကြေညာချက်ဟာနေဆက်ကုံတွေအပေါ်မှာရိုက်ခတ်မှုရှိလာနိုင်တဲ့အကြောင်းမူဆယ်တတိဝလံကုံစီတိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က view ကိုပြောပါတယ
်အဲ့ဒါကချက်ချင်းကြီးကောက်ဖို့အစမပြေသေးလို့နိုင်ငံကကုံတွေရေးတာဝန်ရှိတဲ့လူကုံစီတိုင်းတာဝန်ရှိတဲ့လူတွေနဲ့တာဝန်ရှိတဲ့ဌာနတွေနဲ့ဟိုတစ်ဖက်နိုင်ငံနဲ့တော့ပြန်လေးညှိနှိုင်းနေတယ်ကွာတဖက်နိုင်ငံကဒီတရုတ်နိုင်ငံကဒီကိုဗစ် -19 ရောဂါကူးစက်မှုတတိယလိုင်းအချိန်ကနည်းနည်းပြန်ရှိနေတော့ဒီဖက်ကကုန်ကွယ်မှုပေါ်မှာတော့ဒီကုန်ကွယ်ပွဲပေါ်မှာတောင်တူတွေပေါ်မှာပိုပြီးဖိစီးရမယ့်တဘောရှိတာပေါ့လေနော
်လက်တလောဆင်းရဆိုရင်တော့ယူနန်ဒမီတန်လုံးမှာယောဂါဖြစ်သူစုစုပေါင်း86ဦးရှိတယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ20ရက်နေ့မှာထုတ်ပြန်ထားပြီးတော့အဲ့ဒီထဲမှာအသက်50အရွယ်မြန်မာတယောက်လည်းပါတယ်လို့ဖော်ပြပါရတယ်။ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်ချက်တွေထဲမှာပဲကူးစက်သူတွေတဲမြန်မာလူမျိုးတွေပါဝင်ကြတာဖြစ်ပါတယ်။မြန်မာအများစုရှိတဲ့ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာလည်းကိုဗစ်ရောဂါဒုတိယကြိမ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့ဧပြီလ3လောက်ကဆိုလို့ရှိရင်တမျိုးလုံးအတိုင်းအတာနဲ့စစ်ဆေးမှုတွေလုပ်ခဲ့ရပါတယ်။မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာကိုဗစ်ရောဂါမြန်မာပြည်မှာစတင်ဖြစ်ပွားတဲ့2020မတ်လကုန်ကစပြီးတော့အကန့်အသတ်တွေရှိနေတာဖြစ်ပြီးတော့ကိုဗစ်ထိန်းချုပ်မှုအတွက်ကျန်းမာရေးစည်းကမ်းချက်တွေကိုတရုတ်ဘက်ကနေပြီးတော့လိုအပ်လိုအပ်သလိုထုတ်ပြန်နေတာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်ဒီမြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်မတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဒီ American အတန်ရဲ့ဗုဒ္ဓဦးနဲ့မနက်ဖက်စီစဉ်တွေကိုနားဆင်နေရတာပါ။ဥဒုယာတီဖောက်ပြန်မှုထိန်းချုပ်ရေးကို American ပြည်ထောင်စုမှကမ္ဘာ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးပြည်မြဲစွမ်းအင်ကြဲကြဲပြန့်ပြန့်ထုတ်လုပ်အသုံးချရေးကိစ္စကဒီညီလာခံရဲ့အဓိကထားဆွေးနွေးတဲ့အကြောင်းအရာဖြစ်မှာပါ။ဒီအကြောင်းအရာအပြည့်စုံကိုမတ်အေးဒနာကျော်ကဆက်ပြီးပြောပြပေးပါမယ်
။ American ပြည်ထောင်စုမှကမ္ဘာ့ခေါင်းဆောင်တွေဥဒုယာတီဆိုင်ရာထိပ်သီးညီလာခံကိုဒီသတင်းပတ်ထည်အင်ဂျီရောကကြီးမှုကျင်းပမှာဖြစ်ပါသေးတယ်။ဒီအချိန်မှာပဲဥရုယာတီပြောင်းလဲမှုတိုက်ဖြည့်ရေးဟာအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့ထိတ်ဆုံးဦးစားပေးအစ်စ်မှရှိပြီးတော့ပတ်ဝန်းကျင်နဲ့တဟဇာတာဖြစ်မဲ့စိန်လန်းစွန့်အင်ကြဲကြဲပြန့်ပြန့်ထုတ်လုပ်သုံးစွဲနိုင်ရေးအဓိကနေရာကနေလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့အမေရိကန်ပြည်ထောင်စုကပြောသွားပါတယ်လောလောဆယ်အနေထားမှာဒီလိုပြန်သုံးလောင်စာနဲ့ပတ်သက်လို့တီထွင်ဆန်းသစ်မှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံထက်နောက်ကျနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကပဲသတိပေးသွားပါတယ်
။ It's difficult to imagine the United States winning the long-term strategic competition with China if we cannot lead the renewable energy revolution. Right now, we're falling behind.
တကယ်လို့တော့ကျွန်တော်တို့ဒီပြန်သုံးလောင်စာထုတ်လုပ်မှုအသုံးချမှုအပိုင်းတွေမှာရှေ့ကနေဥမဆောင်နိုင်ဘူးဆိုရင်ရေရှည်ဗျူဟာကျရှင်ပြိုင်မှုမှာတရုတ်ကိုအမေရိကန်ပြည်ထောင်စုကအနိုင်ရဖို့မလွယ်ပါဘူးအခုဆိုရင်ဘယ်ပဲကျွန်တော်တို့နောက်ကျကျန်နေပါတယ်နေအောင်ကြီးစွမ်းအင်ခံတဲ့ဆိုလာပြားတွေလေစွမ်းအင်သုံးတာပိုင်ဆက်တွေဘက်ထရီလျှက်စကားဒါရီအားလုံးကိုတရုတ်ကပဲအများဆုံးထုတ်လုပ်တင်ပို့နေတာပါကမ္ဘာပြန်သုံးလောင်စာဈေးကွက်ရဲ့သုံးပုံတစ်ပုံနီးပါးကိုတရုတ်ကမှတ်ပုံတင်ထားတာပါအဲ့တော့ကျွန်တော်တို့အမိမလိုက်နိုင်ဘူးဆိုရင်ကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဘိုးတွေကိုထင်ရစေမဲ့ကမ္ဘာအတွက်အကောင်းဆုံးဥရုယာတီအနေထားမျိုးအနာဂတ်မှာရဖို့လှုံ့ဆော်နိုင်တဲ့အခွင့်အရေးလွတ်သွားပါလိမ့်မယ်အမေရိကန်ပြည်သူတွေအတွက်အလုတ်အကန်အခွင့်အရေးပေါင်းများစွာလဲဆုံးရှုံးရပါလိမ့်မယ
်ကမ္ဘာမှာလက်ရှိကြုံတွေ့နေရတဲ့ဥရုယာတီဖောက်ပြန်ပြောင်းလဲမှုအခြေအနေတွေကိုရက်တန့်ပြင်ထင်ဖို့လက်တွဲဆောင်ရွက်ကြရေးအတွက်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေလာရောက်မစုဝေးခင်၃ရက်အလိုမှာပဲဝန်ကြီးဘလင်ကန်ကMaryland ပြည်နယ် Annapolis မြို့တော်က Chesapeake Pinellas Foundation မှာမိန့်ခွန်းပြောကြားသွားတာဖြစ်ပါတယ်။
သမရဖိုင်တဲ့အစိုးရအဖွဲ့အစည်းအဝေးကျင်းပတဲ့ကမ္ဘာခေါင်းဆောင်များအွန်လိုင်းညီလာခံကိုတော့ကြာသပတေးတောက်ကြာနှစ်ရက်ကျင်းပမှာဖြစ်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်နဲ့ကမ္ဘာတစ်လောမှာဥရောပရာသီဖောက်ပြန်မှုထိန်းချုပ်ရေးကြိုးပမ်းမှုတွေမှာတည်ရောက်မှုရှိစေမယ်ဖန်လုံရင်ဓာတ်ငွေလျှော့ချရေးအတွက်မဖြစ်မနေလိုက်နာဖို့တော့မဟုတ်တဲ့ရည်မှန်းချက်တွေကိုတင်ပြသွားမယ်လို့ယူဆရပါတယ်။ကြာသပတေးနေ့မှာသမ္မတဘိုင်ဒန်တင်ပြမယ်ကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချမယ်အနေအထားကိုကြည့်ပြီးတော့ဥရောပရာသီပြောင်းလဲမှုထိန်းချုပ်ရေးမှာအမေရိကန်ကဘလောက်ထိထိရောက်ရောက်လှုပ်ဆောင်မလဲဆိုတာသိရမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့2030ခုနှစ်မှာ2005ခုနှစ်ကဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရဲ့အနည်းဆုံး50ရာခိုင်နှုန်းလျှော့ချနိုင်အောင်လှုံ့ဆော်ဖို့သိပ္ပံပညာရှင်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်တဲ့အဖွဲ့တွေပြင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကပါအစိုးရကိုတိုက်တွန်းနေကြတာပါဒီလိုလှုပ်ဖို့ဆိုရင်ကြောင်မီးသွေးနဲ့ရေနံလိုရုပ်ကျွင်းလောင်စာအသုံးပြုမှုကိုအများကြီးလျှော့ချပြီးတော့လေနဲ့နေအောင်ကြီးစွန့်ရင်လိုပြည့်မြဲစွန့်ရင်ကိုအများကြီးသုံးဆွဲဖို့လိုအပ်မှာဖြစ်ပါတယ်ဒီသတင်းပတ်အတွင်းကျင်းပမယ့်ဥရုယာတီညီလာခံမှာတရုတ်သမ္မတရှီကျင်းပင်အဖွဲ့မိန်ကွန်ပြောကြားဖို့ဖိတ်ခေါ်ထားတယ်လို့တန်တမန်သတင်းရက်ကွက်ကဆိုပါတယ်။အရင်သတင်းပတ်ထဲမှာတော့ဥရုယာတီအရေးအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကတရုတ်နိုင်ငံရှန်ဟိုင်းမြို့တော်မှာတရုတ်ကိုယ်စားလှယ်နဲ့ဆွေးနွေးကျင်းပခဲ့ပြီးနောက်မှာဧပြီလ18ရက်နေ့တော့ငါပဲအမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံတို့ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်သွားပါတယ်။ကျင်းညာချက်ထဲမှာတော့ဥရုယာတီပြောင်းလဲမှုထိန်းချုပ်ရေးကိုအရေးပေါ်လက်တွဲလှုပ်ဆောင်သွားကြဖို့ကတိပြုသွားပါတယ်ရှင်
။အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်ရှိထက်ပိုပြီးကျယ်ပြန့်တဲ့အားလုံးပါဝင်တဲ့စုဖွဲ့မှုဖြစ်လာဖို့အလားအလာအင်မတန်ကောင်းတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Federal ပြည်ထောင်စုရေးရာဝန်ကြီးဌာနဝန်ကြီးဒေါက်တာလျှံမုံစခေါင်က VOA နဲ့တိကျဆက်သွယ်မေးမြန်းခန်းမှာပြောသွားပါတယ်။ဒေါက်တာလျံမုံစခေါင်ကိုကိုကျော်ကျော်တိုင်းကဆက်သွယ်မေးမြန်းထားပါတယ်
။ဒေါက်တာလျံမုံစခေါင် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်
လည်းကျေးဇူးတင်ပါတ
ယ်။ Okay ကျွန်တော်ပထမဦးဆုံးမေးခွန်းကလူတွေကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့နော်။ဒီအမျိုးသားညွညွေးအစိုးရ NUG မှာဒေါက်တာလျံမုံစခေါင်အနေနဲ့ကမိခင်အဖွဲ့အစည်းဖြစ်တဲ့ CNF ချင်းမျိုးသားတပ်ဦးကိုကိုစားပြုပြီးတော့ပါဝင်လာလားဒါမှမဟုတ်ဘယ်လိုကိုစားပြုပြီးတော့ပါဝင်လာလဲခင်ဗျာ
။ Okay အခုကျွန်တော်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ National Unity Government မှာပါဝင်နေတာကကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကနေဆွေးနွေးတာဖြစ်ပါတယ်ကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံထွတ်တော်ကူစည်ကြီးများပြည်တော်နိုင်ငံရေးပါတီများ CDM မှာပါဝင်တဲ့လူထုအဖွဲ့အစည်းများနဲ့ကျွန်တော်တို့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းပြီးတော့မှဖွဲ့စည်းထားတာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။
အဲ့ဒီ company ကိုကျွန်တော်မိခင်ဖွဲ့စည်းဖြစ်တဲ့ CNF ကနေပြီးတော့ဒီကြာကာလချင်းအမျိုးသားအတိုင်းပင်ခံ company ကိုကျွန်တော်ကိုဆွေးထုတ်ထားတာဖြစ်ပါတယ်။အဲ့လိုဆွေးပြီးတော့မှအဲ့ဒီအတိုင်းပင်ခံ company ကနေတဆင့်ကျွန်တော်ကိုအမျိုးသားညီညွတ်ရေးဆူရမှာပါဝင်ဖို့ဆွေးထုတ်တာဖြစ်ပါတယ်ဆိုကျွန်တော်ဖြေချခြင်းပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့အခုဆရာဒီ NUG ရဲ့ Federal ရေးရာပြည်တော်စုဝင်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကိုစတင်ကြိုင်တွေ့လှုပ်ဆောင်နေပါလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့ Masla 30တရက်နေ့ထုတ်ပြန်ထားတဲ့ Federal Democracy ပြည်ငင်စာတမ်းပေါ့အဲ့ဒီ Charter ကိုကျွန်တော်တို့အကောင့်ထိပို့ဖို့ဖြစ်ပါတယ်အဲ့ဒီ charter ထဲမှာလည်းကျွန်တော်တို့အရှင်းစစ်စစ်ပါတဲ့နိုင်ငံရေးလမ်းပြမြပုံရှိပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်အဆင့်5က5 6 9 10ကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စတွေတစ်ခုပြီးတစ်ခုပေါ်လာတာတွေ့ရမှာဖြစ်ပါတယ်ဒါပြင်အဲ့ဒီကျွန်တော်တို့ charter အစိပ်ပိုင်းတည်ရဲ့ခန်းလေးမှာကျွန်တော်တို့ Federal Democracy ပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချီခံမှု၅ရက်နဲ့အချီခံမှုဝါဒ30နဲ့ခုနှစ်ချက်ပါအဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းမကြာတော့တော့တာပေါ့နော်အဲ့မှာကျွန်တော်တို့အသုံးပြုပဲပြည်ထောင်စုကြီးအတွက်အသုံးပြုပဲဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖွဲ့စည်းပုံကြီးပါဘူးဒေသရွှေပြတ်ထိုင်းကြီးကိုကျွန်တော်တို့အဓိကဆောင်ရွက်တော့ဖြစ်ပါတယ
်ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီဖက်ဒရယ်ဒီမိုကရေစီဗြိဉင်ပေါ့နော်ဒီဗြိဉင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာလာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်ဝေမကြားတဲ့ဒီတံမျိုးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်။ဘာကြောင့်ဒီ Federal Democracy ပြည်ညင်ကိုအားလုံးကြတယ်အားလုံးလက်ခံနိုင်တဲ့ပြည်ညင်မျိုးဖြစ်မလာခဲ့တာပါလဲခင်ဗျာ
Okay, Eddie, General Federal Democracy, putting in a pint, pine barbara, say a pint in, say pine pepper. I say pine digger, could not general view the loo. Federal beaton suit, you two talk you to a chicken yamme, a chicken lamb who moved in there, General Chicken Mua, that we got digger tap, you know, she should have pepper. Edda, General Anagaku, Pierre, General Lamb who moved pepper. Eddie Poma, General Tee the Lowa, with an and the Kumam Java.
How about it?
Eddie Pierre, General Alun Shine, Sulura, the chain one, General the time pillow, beaton suit, the one look, Diana Lumio, your imam, Masi. We do look to the yellow general alumni women, better democracy, beaton suit to what to Tom May's report. You would this to the other. Though say by Nigar or who, Jagala, general Quasi led and Jujis who are Quasi moon and better people. And in my level, general name and gong so Vincent Tabby, man, a cheat and near young who back home there. Eddie Pudding is hard, Machina can get to him. อันนี้เนี่ยเป็นสิ่งที่อะไรหรือเปล่าวะบางทีเราเลยสุดๆในงานเนี่ยคิงจริงอย่างผมเนาะจันทร์เราเนี่ยในงานโดยเฉพาะบางคนเลยจีเกมีอะไรงานเราอุตส่าห์มีเฮดออฟสเตทหรือเปล่าจันทร์เราเจอเชียร์มาพิจารณาเฮดออฟการเป็นสุดท้ายจันทร์เราดูอ่ะไปอ่ะสักการจันทร์เราสินสารเด็กผมสังเกตเฮดออฟสเตทหรือเปล่าจันทร์เราเจอเชียร์เด็กมีอะไรอะไรมาเลยเว้ยเลยสิทำราชีอุ้มเมย์ในงานโดยที่ต่างเป็นการผู้ปกครองสันสุจีเนี่ย เนาะดูที่อาตมาได้รู้กูจะดูที่เชื่อไหมสูบีรอเนาะเอ็ดดิสซิ่งกูเป็นสุดท้ายตัวดีจ้ากาลามาเนาะเราเอาโลโลเด็กเข้ามาเอ็ดดิเฮดออฟสเตทตัวคนแรกข้อสังเกตเนี่ยก็อพันธ์สิ่งขนาดใหญ่ทิ้งขนาดใหญ่บวกมาสิ่งเดียวเจ้าเนาะเราสู้ยากเดียร์เนี่ยเราโลโลเด็กเข้ามาตัวเราอยากขังกันนะจิมพิจิปปี้บ่าวินเราอยากอพีส่งตัวลูกปานไอ้มัมพ่อกู Head of government. A suya chigi with no tabido jipu lava. Ericajo or genodo, a tinto so pitwadaga, nangando, bitonsu jichok, reaching over. Ericajo de digala lead him at the yet new general, pinsin who laid a low there. Alu pinsin who low yen at general system laid with. The Madras need the Kutin and Hoto way. The Madras need the Parliament's need, your need to kill up by Eddie Boba. Do to the door, Yamia, General Time, Machin, don't nature, a Sienla, Mahode Kajaro, with Pamuli, Sila, Pibare, Eddie Boba, General Rodin, the PP Nali or Simpia Doma Pibare, Eddie say by Nigaro, General Longan case up in the way, Longan Sura, Longin Kayen, General Ru at a Pisu Doma Pibare. Two days or say by Nigar of the PPP in Dome, Piso Dome, who will be so on solid on my people.
Okay. A goody New London is where a new GDMA, La Wood car, a new G Twilight in Jaro, La Lumiolin Tadu Lumu, Diana Bonzumbo, no, Puessi Bonzumbo, Umabi, a Wusoe, Shan, Yakai, Gayen, Sadiabi, La Di Diana, a Pue G Dwee, and Nanga Badi was up like Pamala, Guyabari. So, Pelu, Keke, Tikeravale, the Equity Department, Babu, Pelu, Keke, Jonahara.
A Keke, Jonah, Hoven, Seniku, Bugong, General Juice, Hired a Bridge of Pijajima. Seniku, Bugong, Lodes, General Federal Piton Susanik of Pibar. A Dwejong, a cool and Juji Mapala, who dwelt in Federal Sinin, Bini, Chicago, General Bowen, Dahu, General. ตางินดาดูมีปอสว่าสุ่มแค่เกจาราผิดไปเลยซอซออาเซียเมเดเมคว่าเจนอกาเซียนเอฟกูกูซาปิวดาล่ะบากูกูซาปิวดาเลยสุเรปุงซาปิวตรอคูดีมาเจนอโรเนเนปีเนลิกกว่าติมปิเจปิงาคูโมเนาะปาลานายนะเจนอโรตุยาผิดไปเอริมาจิเมซุยกะชิงกะชิงกูกูซาปิวกูเกปิสุเรสุเปกันเนบิโนปาราผิดเอริเกปิมาเบเลเวเจนอโร จากกาลชิงอมยตาตัยปิงคันของซิดเวเอริมาตะโดยะโหเดเนกันโดทันเยพุยซิดเวปาเรနိုင်ငံยิปาร์ตี้เวปาเรพี่รอซีดีเอ็มโลดะรูทเวซิดเวปาเรสาดิอะเปซุปปองพี่รอปาเรทุกเรื่องโหดงกะลูเจนอโรเนเนเคไอโอเนเนตอลกองเคเอ็นจูเนเตนตอลกองซีเอ็นเอฟเนเนตอลกองเอรอพุยจีซุเรนามิมูเนปาราโกเวเนปีเนเนลูมิวกูกูซาปิวดู ဆုခွေနဲ့လာတာဖြစ်တယ်အမှန်စင်စစ်ကအခုချိန်မှာကျွန်တော်တို့ကချင်ပါလာဖို့ကေပိစုတဲ့ဟာနဲ့ပါလာတယ်ကျွန်တော်တို့ချင်းစွင်ကြာကာလချင်းမျိုးသားအတိုင်းပြန်ခေါင်းစီဖြစ်နေပါလာတယ်ကြာပီနေဆိုရင်ကြာပီနေအာကြာဟုပါခေါ်မလဲ KSCC ပေါ့နော် KSCC နဲ့ပါလာတယ်မွန်ဆိုလေထူနေလကောင်းပဲဟိုအဲ့ဒီညွန်မွန်စတိတ်ပါဝင်အဲ့ဒီထိပ်မှာနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်ကရင်လူအဖွဲ့ရှိဆိုရင်လည်းပဲအခုကျွန်တော်တို့ဒုတိယဝန်ကြီးဆင့်ပါလာတဲ့ No True Photo ပါလို့ဆိုရင် KNU ခေါင်းဆောင်သူဖြစ်ပါတယ်ဆက်အဲ့ဒီတွေ့ကြောင်ကျွန်တော်တို့ပါလာတဲ့ပုံစံကဟိုတုန်းကလို KNU နာမည် KIO နာမည် CNF နာမည်ညွန်မွန်စတိတ်ပါတီနာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ပူပြီးတော့ထိရောက်တဲ့နေလံဖြစ်တယ်ဆို
ဟုတ်ကဲ့ခင်ဗျဆိုတော့ဒါလေးကိုပဲကျွန်တော်နည်းနည်းဖြည့်ဆွက်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတက်ပို့ပြီးတော့ကျေပြန်းနေအားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါတယ်ဥပမာအဖြစ်ကျွန်တော်တည်တလို့ဆိုရင်ရှမ်ပီနေတို့ဘာလို့မှဆိုတော့ရှမ်ပီယာကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်တို့ရဲ့အတိုင်းပင်မှုအဆင့်ကကျွန်တော်တို့ချင်းပီနေတို့ဘာခေါ်မလဲတခြားကြားပီနေတို့ထက်တို့ကအချိန်ယူခုတူဆိုတော့အဲ့ဒီတွေ့ကြအောင်ကျွန်တော်တို့အနေနဲ့ဒီချိန်မှာ Federal လို့ပြောလဲဆိုပြီးနေကိုချိန်ကတော့လောက်ရပါဖြစ်တယ်။သူနည်းလကောင်ခုချိန်မှာ Federal Army ရှိလို့ပြော။တချို့က Federal Army ကိုပြည်ထောင်စုအဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့သွားပြီးတော့ပေါင်းလိုက်။ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်ကြီးက Federal စနစ်အရသွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြောက်ကြာကာလချင်းမြောက်သားတိုင်ပင်ခံစီအုပ်မှာကျွန်တော်တို့ချင်းပင်နေထွတ်တော်စီကြာကာလချင်းပင်နေထွတ်တော်စီမယ်ကြာကာလချင်းပင်နေဆိုရစီမယ်အဲ့ဒီကြာကာလချင်းပင်နေဆိုရအောက်လက်အောက်ထဲမှာကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနစီမယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့နေတယ်ပြီးကာကွယ်နေဖက်တို့တတ်မလို့ဖက်ဒရယ်အာမေဆိုတာထွက်ပေါ်မှာဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်တယ်ပေါင်းစုံလူမျိုးပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်ထွတ်တော်ဖြစ်မယ်ကံတို့ဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ခြေတက်နေတာဖြစ်တယ်အခုကြာဘူးနောက်ကမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့တွားတာဖြစ်တယ်သို့တော့အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြီးအတွက်ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ကောင်းမွန်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့တွားနေတာဖြစ်တယ်ဆိုလို့တင်ပြချင်တယ်အဲ့ဒီတွေ့ကြောင့်ပြည်သူလူထုကလည်းနားလေတဲ့တနေ့မှာအပိဝအပေထုတ်ခံမယ်အခုလည်းအပေထုတ်ခံနေတယ်ဆိုတာတင်ပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာက Federal Army ဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတယ်ပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေတယ်တကယ်ပဲဖြစ်နိုင်ချေရှိပါရလားဆရာဒီပြည်သူ့ကာကွယ်ရေးတပ်ဆိုတာကရောဘယ်လောက်ထိအလားအလာကောင်းနေပါပြီလဲ
ဖြစ်နိုင်ချေရှိဆိုတာတဲ့ကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ကြည့်ပါမယ်ဒီအချိန်မှာမြန်အောင်လှိုင်ဦးဆောင်တဲ့တပ်မတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုတ်နေသောတောင်းကျမ်းသူဖွဲ့စည်းဖြစ်သွားပါပြည်သူလူထုရဲ့အသက်ဥအင်ကိုကျွန်တော်တို့ကာကွယ်စောင့်ဆွတ်တဲ့တပ်မတော်ဖြစ်မဟုတ်ပဲနဲ့ပြည်သူလူထုကိုနေ့စဉ်နဲ့အမျှချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတပ်မတော်ဖြစ်နေပါထို့အတွက်ကြောင့်သူတို့ကိုအစားထိုးမဲ့တပ်မတော်တို့ကလူကိုလူနေပါတယ်အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါင်း90ကျော်သောပြည်သူလူထုကိုစားပြုတ်တဲ့တပ်မတော်ရှိခုရှိရမှာဖြစ်ပါတယ်အဲ့ဒီတွေ့ကြောင့်ကျွန်တော်တို့မရမကစူးစမ်းဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်။ဘာဖြစ်လို့လဲ?တိုင်းပြည်ရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ?ပြည်ထောင်စုကြီးရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ?ပြည်သူလူထုရဲ့လူအချင်း။ဒီလူအချက်ကိုဖိဆွတ်ဖို့ကိုကျွန်တော်တို့လုံးဝဆောင်ရွက်တော့မှာဖြစ်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီပေါ့ NUCC ။ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်။ဟလာဒီ NUG ကိုကျင်ညာတဲ့နေ့ကဆိုရင်ဒီရှင်းစင်ပြုဆက်ကောင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီဆိုရကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့အဲ့ဒီ NUCC ဆိုတာဘာလဲ၊ဘယ်သူတွေပါတယ်လဲ၊စသဖြင့်ကျွန်တော်တို့သိသိချာချာမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်သိသိချာချာတိတိကျကျသိရပါမလဲ၊ဘယ်သူတွေပါနေပါလဲခင်ဗျ။ဟ
ုတ်ကဲ့NUCC ကတော့အခုကျွန်တော်တို့အနေနဲ့ကပါဖို့မလဲ။အစုဖွဲ့လေးခုနဲ့အချိန်ခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်။အဲ့ဒီစုဖွဲ့လေးခုဆိုတဲ့နေရာမှာဆိုတော့ကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ကန်ပေါ်စီဖွဲ့စည်းတာနဲ့ပုံစံကတစ်ထပ်ထိကြပါတယ်အခု NUCC မှာလည်းပဲ2020 November လစီနေ့မှာပြည်သူလူထုတရက်လုံးကတခဲနဲ့ရွေးကောက်တင်ပြုတ်ထားတဲ့ထွတ်တော်ကိုယ်စားလှယ်များပါပါတယ် ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ် CDM ကိုလှုပ်နေတဲ့စစ်အစိုးရကိုဆန့်ကျင်နေတဲ့တွေနဲ့အထွေထွေတပိတ်ကောင်တွေပါပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့အကင်တို့ဟိုင်းချင်းဖွဲ့စည်းများပါပါဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ကိုချိန်ချုပ်နေတယ်တရားဝင်စီဝေးလုပ်လို့မရဘူးသူတွေ့ဆောင်ကျွန်တော်တို့ရဲ့စီဝေးလုပ်တဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်ဒီအတိုင်းဟိုဘာဖော်မလဲမတ်လတလလုံးလုံး February လအလီလောက်ကနေပြီးဆိုကျွန်တော်တွေ့ဆုံမှုတွေလုပ်တယ်စီဝေးတွေပုံမှန်လုပ်တယ်တော့တော့လူထုသိအောင်ကျွန်တော်တို့အနေနဲ့တင်ပြခွင့်မရလိုက်ခင်ကျွန်တော်တို့အလုပ်လုပ်နေပါတယ်ဆိုတော့ကိုပဲပြည်သူလူထုအဲ့ဒီစုခွေးတွေကိုခိုင်ခိုင်မာမာဆုစီပြီးတော့မှပြည်ထောင်စုကြီးတွေပူပေါင်းပြီးတော့လှုပ်လှုပ်နေတာပါလေဆိုတော့ဒီပြည့်စုံပ
ါဟုတ်ကဲ့ဆိုတော့အခုကဟာလာအာနာသိမ့်ထားတဲ့စစ်တပ်ကနေပြီးတော့ဒီအာနာသိမ့်မှုကိုလည်းပဲအခုချိန်ထိပေါ့နော်နလာကျော်လာပြီးအပြင်းထန်ဆန့်ကျင်နေတော့မယ်ဟာလာအသက်ဆုံးရှုံးပြီးသွားကြတဲ့လူတွေလည်းမနေတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကတိတ်အားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်ဟလာကောင်းမွန်တဲ့အချက်တွေလေဒီအခြေအနေဇိုးအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့စကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇိုးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်ဟလာအလားအလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကဘာတွေလို့များဆရာပြောချင်ပါလဲအချင်းချုပ်လေးပြောပြပေးပ
ါဟုတ်ကဲ့ဆရာမေကုန်းကိုကျွန်တော်မဖြစ်ခင်ပါခုစီအာနာစနစ်ကိုစန့်ကျင်ရင်းနဲ့ဒီ online စစ်တပ်ကိုစန့်ကျင်ရင်းနဲ့အသက်ဆုံးဆုံးသွားတဲ့အာဇာနည်ခေါင်းဆောင်များကိုကျွန်တော်လေးပြုချင်ပါတယ်တန်ရရရတဲ့ဒီပြလဲဆုတောင်းပေးပါတယ်အဖန်စီခံရတဲ့ထိမ့်သိမ့်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေလည်းကျွန်တော်ဆုတောင်းပေးပါတယ်သူတို့ပြန်တွေ့မဖြစ်ပြေကျွန်တော်တို့အားလုံးဝိုင်းလောက်ကြမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ငွေဥတော်နိုင်ကြီးပေါ့နော်ကျွန်တော် CDM ကကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့အရေးတော်ပုံအားလုံးထဲမှာအားအကောင်းဆုံးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာဏာသိမ်းတဲ့သုံးခါရှိတယ်။1960နှစ်တုန်းကတခါရှိတယ်။1970တုန်းကတခါရှိတယ်။1960နှစ်တုန်းကမူချိုးကြီးနေပြီးအာဏာသိမ်းတာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းသူရဲ့နဲ့ကိုပိုင်ပြတ်ထန့်ခွင့်နဲ့ဖက်ဒရယ်စနစ်ကိုတောင်းဆိုတဲ့တွေ့ဆုံအဲ့ဒါကိုဟန်တာကိုပိတ်ပင်ဖို့ဘူနေဝင်းကအာဏာသိမ်းခဲ့တာဖြစ်ပါတယ်ဆိုတော့ဘူနေဝင်းကဖက်ဒရယ်စနစ်ကိုဟန်တာပိတ်ပင်ဖို့အာဏာသိမ်းလို့ကကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေဆင်းလာပြီးတော့မှရန်ကုန်လွတ်တော်မှာအတန်လွတ်ကြုံမှာကျွန်တော်တို့ဖက်ဒရယ်စီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံရေးပါတီတခုမှမရှိဘူးကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံရေးတမတယောက်မှမရှိထောင်ကွေဆုပ်စိတ်ကလာပြီးတော့ထောင်ကွေဆစ်စေစီတုံးကကျွန်တော်တို့ကြောင်းသားတွေနေအဲ့ဒီမှာကျွန်တော်ကြောင်းသားပါရန်ကုန်တို့ကသူကြောင်းသားတယောက်နေနဲ့စီလီလူကြီးတော့ပုံမှာပါခဲ့တယ်အဲ့ဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကျွေးကြော်ခဲ့တယ်အဲ့ဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးပဲဒီမိုကရေစီခွဲချုပ်ဆိုပြီးတော့သူစီပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်။တော့တော့ဖက်ဒရယ်ဆိုတဲ့စကားလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်။ဆိုတော့ကျွန်တော်တို့ဘာပဲတုံ့လို့ရတယ်လဲဆိုတော့စစ်မှန်တော့ပြည်ထောင်စုဆိုနေစတာကိုပဲကျွန်တော်တို့ပြောလို့ရတယ်။အဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ဖက်ဒရယ်စနစ်ကတိမ်မြုပ်သွားတယ်။ဒီမိုကရေစီရည်တော်ပုံကြီးကအင်မတန်မှအကောင်းတယ်။တော့တော့ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအခြေအရာဖက်ဒရယ်စနစ်နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ဖက်ဒရယ်ကြံသွားတယ်။အဲ့ဒီတွေ့ဆုံစီလေလုံးကြီးတော်ပုံကြီးကတလောက်အာကောင်ခဲ့ပေမဲ့အဆုံးတတ်အောင်ပြန်မခံနိုင်ခဲ့ဘူး။အခု2017မှာဖြစ်ပေါ်နေတဲ့နှွေးဦးတော်လှန်ရေးအခု CDM ဖုတ်ဆရာမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တယ်လမ်းမပေါ်မှာကြွေးကြော်တယ်တနိုင်ငံလုံးမှာကြွေးကြော်တယ်ကြည့်ပါ။ဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူး။ဖက်ဒရယ်ဒီမိုကရေစီဖေဒရယ်ရဲ့လူအခြေကိုတိုင်းပြည်လုံးမှာပြည်အဲ့ဒီတွေ့ကြုံတာဟာဘူချောင်းဆန်းတဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်ပတ်ကြီးထူခဲ့တယ်ပင်လုံစာချုပ်အပိုင်ငါဖေဒရယ်နိုင်ငံတော်ကိုထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုင်ကိုနှိဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီနှစ်ခုကအခု
ยีโดปงจีมาเลยป้องเสร็จตัวเอ้ยด้วยจังเป็นลงเนี่ยติดตาละเป็นลงใส่ได้สุดละแต่ตายปีลงมาอะคู่จะขาลงดีอียีโดปงจีลงเซียนตันเชียงอ๋อมินเชียงซีเอ้ยด้วยจังตาจันโอรู้ตายปีมาจันโอรู้ปีทองสุดทำไมมาอินอาอักงสุดโตยีโดปงจีเพื่อเดออ๋อมิงกูอ๋อมิยังไม่รู้จังอยู่เชียงรายไปโอเคว่าเนี่ยสรุปเต็มจากเงี้ยเสียไปหมดเนาะแต่ว่าโมเลเบ
แต่เห็นแบบด้วยเปลี่ยนมาปะลูรูอันนี้เนี่ยอนุญาตยินดีสุดจะสิการในปีนี้นอกจากเบลูอาร์เตเซียแต่เรื่องสกามอยู่นอกจากเบลูอาร์เตเซียดูเด็ดจะดูมุมยุ่งยากจ้าลายยาเสียชีบาเลเซียจ้าลายยาบุยอ่ะลาลาชีบาตลอดครับเนี่ยมีอะไรชีบาเลยจะนอนรู้เนี่ยเนี่ยสิอาณาสิสิเนี่ยกูจนหลังไต่ไข่ไปรอผิวเส้นไหนยังไงยี่ดอกบงยี่อมียังไง แต่ลูกอเมริกาพูดด้วยจันโอรุยาลาลาลาโซโซจันโอรุพูดด้วยจันโอรุไต้ยันตานเนี่ยปีมากกับมาเลยแต่ลูกในงานยี่ยาเขาไม่ซื้อสิ่งนั้นไม่ได้ดูในงานตะการก็จันโอรุเข้ามาอาเป็นเลยบุ๋มจะเขียนมาอาเซียนซีเวจีลงดีเนี่ยจันโอรุตีนกองเจียบาร์จันโอรุเอ็นยูจีเนี่ยในงานเชื่อมจีโตจิมาอ๋อซูมันเนี่ยเต็มไปหรอสกับพี่ จะจันโอพี่เมจิมาเลยเอ็ดอาจจะเก็บไปที่พิวในบาบิลักเนี่ยจันโอเนี่ยโดยจิมาอังสยาที่พิวราโรที่พิวเชตองสีดีอุตโตจันโอรุจานียาบาร์เลยทุกด้วยจันโอรุว่าอ๋อมีมุติยาลูจันโอพิวเชนเนี่ยนั่นมันที่เนี่ยเนี่ยยันเนี่ยที่มีออนไลน์เนี่ยสิ่งของสิ่งเป็นในงานก็มาที่มันอยู่ไอ้ด้วยจันโอว่ามีออนไลน์เนี่ยป้องเนี่ยเนี่ยตุเล่ออกมาพูดท่านเนี่ยเนี่ยจะมาดูตาด้วยกูพุ่งพุ่งเรียนเรียนพิวเชน บลูพิวเชนเลยสุดหรอจันโอว่าเงินใช้ส่วนหนึ่งพูดมาโอเอ็นซีเอลันจ้องยาจันโอรู้ส่งเงินเนี่ยเงินใช้ส่วนหนึ่งพูดมางานที่เราลงเนี่ยยูปีดีเจซีดูอุปทานเนี่ยจันโอตาวันท่านส่งไอ้ดีกาล่ารุ่งอ่ะโอ้ทำมาดูว่าบูชูจีด้วยดูที่อ่ะบูชูจีด้วยโอ้ยาซีจีด้วยเนี่ยจันโอนี่นี่ก็ที่ด้วยแค่เสียสังเกตไอ้ดีเทมมาบูชูจะโดมยามีอ่ะแต่เกย์โดได้รู้แต่บีกูเชื่อได้รู้มีอะไรที่เชื่อ ตัวเล็กที่เช่นมาตั้งมาตรงมาตัวเอ็ดตันจะไม่จังตัวช่วยมันละอีกอามันสิ่งที่ก็ดีรู้ด้วยมีอะไรอาณาติงดังเลยใจมั่งพอกูดีรู้ด้วยรู้กองด้วยตัวจันทร์ตัวรู้กูพิจารณาเสียเยอะเรียดว่าเนี่ยแต่เพื่อนสิ่งงานเด็กตัวเต็มเปียแต่ที่สิ่งเนี่ยปีดูเพื่อการเจ็ดตัวอู้เชียนเลยทั่วลาลุยอะไรแต่สุดท้ายเลยทั่วลาลุยอะไรแต่ยิ่งไล่เลยจันทร์รู้ส่วนเนี่ยละกองกูแต่ไม่กูเกิดเจ็ดมากูแต่ไม่กู ไอ้เงี้ยเจี๊ยบเนี่ยทำไมมาไม่เชียนท่ากับไม่เชียนท่าบ้านเนี่ยลูทูเป้กับลายยัดมีออนไลน์กูจ้องใครมาลูจ้องตัวกูโอ้เพ่โคจิตัวว่าลูสิว่าจันโอรุลูทูกันไหนกูไหนมาเสียรู้มีมาสก์บงมาสิเลยปีจีนยังมีมาขันไหนมูเลยมีออนไลน์เบบีมาเลยไอ้ตัวจ้องมีออนไลน์นู่นกันเลยตะโกนกูไล่ยามเลยสักปีดูเป้กับลาวก็มารู้ตาด้วยเมื่อนั้นพิวรัสีปีดูตามีปีดูตาพัสด์ ก็คุณเจมมาปีดูตามีปีดูตามพลาดเลยปีดูเพื่อการเงินสุนทรภพบุตรโลกได้โอเคป่ะเราเรียนมุสตะเขาเช่นปีปีโดที่จะปีเดียดเดียววิวินเนี่ยทุกเบจิสุดที่มาเลยเนี่ยจันโอเล็กทุกเบจิสุดที่สิบวันเนี่ยคุณลูกเสียดูยันดุลลัตโตดริมมีเดียดูยันจันโอรูปีดูดูทุกบุทุกเปลืองเงินด้วยเราบาลูจันโอรูชุ่มจีบวันเนี่ยจันโอรูไต่ปีดุลลัตพูดด้วยปีดูดูทุกเดียร์ลงยันบัวเรื่องของคุณด้วยเสียดูยันคุณลูกจันโอรูปสองเงี้ยปีเดียดเดียว
โอเคครับเนี่ยอเมริกันยังอยู่ส่วนใหญ่เฟดเรียบร้อยอยู่ยังวันจีเท่าตาเลี้ยงมุ้งสักครั้งกูจะเจอติงเสด็จมีเมียงเกล้าวะอเมริกันส่วนใหญ่จะโบราณเนี่ยอาบอกรู้จินตนาการมันเช่นยามานั่งยามมาสักกองเสียดิโมครีซีเปลี่ยนแล้วสังเจมบุเลมักแข่งเป็นยิ่งสันนิบียิ่งเชื่อว่าสันนัตถูกพอดูเร็วสั่งเล็บยิ่งมาท้าใจใครตั้งพยานในองค์เดียวกัน หลังตัวหลังหลาเรียวบ้าจงตัวลูกพิการได้เล่าในบาร์เรอันนี้เล่าอย่างที่เรามาหลังนั้นสักคนเนี่ยลูกที่อาจจะเตะส่งเกียร์เร่ลงจงยึดตะเพื่อเรียเยสเต้ในกลุ่มหมู่เล่าเป้าเวมาร์เรอคู่เชิงที่ลงจงยึดตะเพื่อเรียเลชเน่ท่าเส้นเนี่ยชีเรคลีรีป้าเวลูกคนนี้อาจจะเตะส่งเกียร์จ้าบาร์เรที่จำเป็นเล่าอย่างเดียวต้องพิจารณาในเนี่ยเสด็จมีอาจูไปในงานไปมีมาเจ้ามีเยอะนะลงงานอูอเมริกันพิจารณาว่าตำราอเมริกันนั้นมา 143314အရာပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။မြမစစ်တပ်ကကြောက်မြတ်တဲ့သဘာဝတယံဇာတတွေကိုအလွဲသုံးစားလို့ကိုကြိုးရှာနေပါတယ်။မြမကြောက်မြတ်ယတနာလုပ်ငန်းဟာကြောက်မြတ်တူဖို့ရောင်းဝယ်ရေးအတွက်ဥဆောင်တာဝန်ရှိတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ဒီပိတ်ဆို့အရေးယူမှုတွေဟာမြမပြည်သူတွေကိုမထိခိုက်စေဘဲစစ်ကောင်စီကိုသာဓာတ်ရိုက်ပစ်မှတ်ထားတာဖြစ်ပါတယ်။မြမပြည်အားအဓိကကျတဲ့နိုင်ငံပိုင်လုပ်ငန်းတွေအပါအဝင်စစ်တပ်အတွက်ရန်ပုံငွေပန့်ပိုးနေတဲ့အရင်းအမြစ်တွေအပေါ်ပိတ်ဆို့တာကိုအမေရိကန်ဘဏ္ဍာရေးဌာနကဒီလိုအရေးယူမှုတွေနဲ့မီးမောင်းထိုးပြလိုက်တာဖြစ်ကြောင်းနိုင်ငံခြားအခြေပစ္စည်းထိန်းချုပ်ရေးယုံညွှန်ကြားမှုအန်ဒရီးယားဂေကီယာပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျဉ်ရေးတရားဥပဒေစိုးမိုးရေးထောက်ခံမှုနဲ့ဒီတန်ဖိုးတွေကိုဆုတ်ယုတ်အောင်လုပ်နေသူတွေကိုအရေးယူဖို့အတွက်ဒေသတွင်းအပါအဝင်ကမ္ဘာတဝန်းမိတ်ဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကဇွဲမလျှော့ပဲဆက်လက်စူးစမ်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်။နေပြည်တော်မှာကျင်းပခဲ့တဲ့မြမကြောက်မြတ်ယရနာလုပ်ငန်းရဲ့အကြောင်းပြပွဲမှာစစ်တပ်ခေါင်းဆောင်တွေပါဝင်ဆင်နွှဲနေချိန်မှာအမေရိကန်ကအခုလိုအရေးယူလိုက်တာဖြစ်ပါရယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကလည်းဒီလုပ်ငန်းကိုပြစ်မှတ်ထားအရေးယူလိုက်တာဟာအမေရိကန်ပြည်ထောင်စုကမြမစစ်တပ်ကိုပြတ်သားတဲ့အမှားစကားပါလိုက်တာပါပဲလို့ပြောပါရယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းနိုင်ဖို့အတွက်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမရမချင်းမတရားဖမ်းဆီးထားသူအလုံးမလွတ်မချင်းမာရှယ်လောစစ်အုပ်ချုပ်ရေးနိုင်ငံတော်အရေးပေါ်အခြေအနေနဲ့ဆက်သွယ်ရေးကန့်သတ်ပိတ်ပင်တာတွေမရုတ်သိမ်းသေး၍အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးနေမှာဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေအလုံးရပ်တန့်အားရပ်ဖို့အာနာသိမ့်ပြီးပြည်သူလူထုကိုရက်ဆက်စွာနှိတ်ကွနေတာတွေအတွက်အရေးယူနိုင်ဖို့ဖိအားပေးနေပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျဉ်းနိုင်ဖို့ထောက်ခံနေကြတဲ့ဒေသတွင်းနဲ့ကမ္ဘာတဝန်းကမဟာမိတ်တွေမိတ်ဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအနီးကပ်ပူးပေါင်းညှိနှိုင်းပြီးမမိတ်မသုံးတန်တိတ်ထန်အခိုင်အမာချမှတ်ဆောင်ရွက်နေကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။ဒေါက်တာရှင်တွေနားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုခါမှာတော့သတင်းအချင်းချုပ်ကို Matt Tengi ထက်ကပြောပြပေးပါမယ်
American Piraso Minnesota ပြည်နယ် Minneapolis မြို့မှာလူမဲအမျိုးသား George Floyd သေဆုံးမှုအတွေ့ရဲရရှိဟောင် Derek Chauvin အပေါ်လူသတ်မှုကြိုတင်ကြံရွယ်ခြင်းမရှိဘဲတပ်ဖြတ်မှုစတဲ့ဆွတ်ဆွဲချက်တွေအလုံးအတွေ့အပြစ်ရှိကြောင်း Jury လူကြီးတွေကဆုံးဖြတ်လိုက်ပါတယ်လူပြု6ဦးလူမဲနဲ့တခြားလူမျိုး6ဦးစုစုပေါင်းခုံသမားတွေလူကြီး12ယောက်က2ရက်အတွင်းစင်နာရီကြာစဉ်းစားသုံးသပ်ခဲ့ပြီးတဲ့နောက်အပြစ်ရှိကြောင်းအင်္ဂါနေ့မှာဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဆင်အနာသိမ့်မှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းကလေးငယ်အနည်းဆုံး52ဦးသေဆုံးခဲ့ရပြီးဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်အောင်ထားရှိဖို့အကြမ်းဖက်တာတွေချက်ချင်းရပ်ဖို့မြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ့်မှုနောက်ပိုင်းအကျန်းဖက်ဖြိုးခွင်းခံရမှုတွေအတွေ့တေဆုံးရသူစုစုပေါင်းကအင်္ဂါနေ့အထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အခြေအကျတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓနေ့မှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြမဆီယနာသိမ့်မှုရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ
်ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ပြောပြပေးသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းတူမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်တော်တော်ရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြချမ်းသာကြံသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ
This program has come to